တောင်းသားခေါင်းဆောင်ကိုကိုကြီးကပြည်သူနဲ့နိုင်ငံရေးသမားနိုင်ငံရေးပါတီတွေဆိုတာရေနဲ့ကြာလို့ပဲရေမရှိရင်ကြာလည်းမရှိနိုင်ဘူးလို့ပြောကြခဲ့ပါတယ်ဒါအပြင်နိုင်ငံတစ်ခုမှာတရားဥပဒေစိုးမိုးရေးအရေးပါပုံနဲ့ပတ်သက်ပြီးသူကအခုလိုပြောကြားထားပါသေးတယ
်နိုင်ငံတနိုင်ငံမှာပါတီစုံဒီမိုကရေစီရှင်သန်မှုဖွံ့ဖြိုးမှုဆိုတာဟာတရားဥပဒေစိုးမိုးရေးဟာအဓိကအကြဆုံးပါပဲအဲ့တော့ဒီတရားဥပဒေစိုးမိုးရေးကိုအမြင့်ချဖို့ကာကွယ်စောင့်ရှောက်ဖို့ဆိုတာတရားဥပဒေဘက်တော်သားတွေရှိနေတွင်တရားသူကြီးတွေအခန်းကဏ္ဍဟာအင်မတန်အရေးကြီးပါတယ်အဲ့တော့ပြည်သူတွေအနေနဲ့ကလည်းပဲမိမိကိုအတ္တမပြုခြင်းနဲ့ဥပဒေမဲ့ပြုခြင်းခံရတယ်ဆိုတာတွေနဲ့ပတ်သက်ပြီးတော့တရားခွင်တွေမှာဥတိုက်ပြီးတော့ရှောက်ထားရတဲ့ပြင်ပြရေးတဲ့သတ္တိမျိုးမွေးမျိုးကိုလိုပါတယ်
ဒီနေ့ခေတ်ကာလသတင်းမီဒီယာလုပ်ငန်းတွေပွင့်လင်းလျင်မြန်လာတဲ့အနေအထားဟာပြည်သူတွေအတွက်အထောက်အကူပြုတာကိုလည်းရှင်းပြထားပါတယ
်ကျွန်တော်တို့မှာစစ်သက်ရှင်နဲ့မတူတဲ့အချက်ကတော့သတင်းမီဒီယာတွေပွင့်လင်းလာတာပါအဲ့တော့ဥပဒေနဲ့ပြုကျင့်ခံရတယ်အဲ့ဒါကိုရုံးတက်တရားစွဲတယ်တရားရုံးကမတရားစီရင်ချက်ချတယ်ဆိုရင်လေတူတူတိတ်တိတ်နဲ့တော့ပြီးမသွားပါဘူးကျွန်တော်တို့ဒီခေတ်မှာတည်တင်းပြန်ကြားရေးစနစ်ဟာအင်မတန်လျင်မြန်ပါတယ်အဲ့တော့ဒီတရားရေးအဖွဲ့ကနေပြီးတော့မလျော်ဩဇာတုံးတယ်မတရားစီရင်ချက်ချတယ်မမှန်မကန်ဆုံးဖြတ်တယ်ဆိုရင်လည်းပဲဒါဟာကျွန်တော်တို့နိုင်ငံမှာကြီးတဲ့တည်စေတရားဥပဒေစိုးမိုးရေးအခြေအနေဘလောက်ရှိတယ်လဲဆိုတာကိုစမ်းတက်နေတဲ့ပေါ်ထုတ်နေတဲ့အခြေအနေတရက်တော့ဖြစ်သွားမှာပ
ါနိုင်ငံရေးသမားတွေနိုင်ငံရေးမှာဥဆောင်နေသူတွေနဲ့ပြည်သူတဦးချင်းစီကမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်ဘလို့လောက်ကင်ဆောင်ရွက်တင်လဲဆိုတာကိုလည်းအခုလိုတိုက်တွန်းပြောကြားထားပါတယ်ရှင
်ဒါကြောင့်မို့လို့ကျွန်တော်တို့နိုင်ငံကိုတရားမျှတတဲ့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံဖြစ်ဖို့အတွက်ပြည်သူတဦးချင်းကလုပ်နိုင်တဲ့အပိုင်းတွေကိုကမူးရှူရုံးနဲ့သွေးပူပြီးလုပ်တာမဟုတ်ဘဲနဲ့တည်တည်ငြိမ်ငြိမ်နဲ့စနစ်တကျဆောင်ရွက်နိုင်တဲ့အခွင့်အလမ်းတွေအများကြီးရှိပါတယ်။အဲဒီလိုအခွင့်အလမ်းတွေကိုအသုံးချပြီးတော့ပြည်သူတဦးချင်းအနေနဲ့ပါနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့အမှန်တရားပေါ်ထွန်းရေးအတွက်ဆောင်ရွက်နိုင်တဲ့အခန်းကဏ္ဍတွေကိုချစ်ချစ်ရောက်ရောက်ဆောင်ရွက်ကြဖို့အတွက်ကျွန်တော်တို့တိုက်တွန်းခြင်းအကြံပေးခြင်းပါအဲ့တော့ကျွန်တော်တို့နိုင်ငံရေးသမားတွေနိုင်ငံရေးတာဝန်ယူနေတဲ့ပုဂ္ဂိုလ်တွေအနေနဲ့ကလည်းပဲပြည်သူတွေရဲ့နေ့စဉ်ဒုက္ခတွေကိုကျွန်တော်တို့ကကိုစားပြုပြီးဖော်ထုတ်နေရမှာဖြစ်တယ်လို့နိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးအတွက်ဖြစ်နိုင်တဲ့နီလန်ပေါင်းစုံကိုလည်းကိုယ်စွမ်းဉာဏ်စွမ်းရှိတဲ့လောက်ကျွန်တော်တို့ကရှာဖွေဖော်ထုတ်နေရမှာချင်းကပ်နေရမှာဖြစ်ပါတယ်ဒါကြောင့်ပြည်သူတွေလုံရမယ့်အပိုင်းလုံနိုင်တဲ့အပိုင်းကိုပြည်သူတွေဘက်ကတာဝန်ကျေဖို့လိုတယ်လို့နိုင်ငံရေးသမားတွေနိုင်ငံရေးဦးဆောင်တဲ့သူတွေအနေနဲ့ကလည်းကျွန်တော်တို့ကမူဝါဒပိုင်းဆိုင်ရာညှိနှိုင်းဆောင်ရွက်မှုတွေနီလန်ရှာဖွေမှုတွေပြည်သူတွေနဲ့ထိစပ်ပြီးတော့ပြည်သူတွေရဲ့ဘဝပြည်သူတွေရဲ့အခဲတွေကိုထင်ဟပေါ်ထုတ်နိုင်ဖို့လေကျွန်တော်တို့ကကြိုးပမ်းသွားရမှာဖြစ်ပါတယ်